ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုတကြော့ပြန်ထပ်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်လာရပြီးကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအလုတ်ချိန်ရှော့ခံရတာတချို့လဲစက်ရုံတွေယာယီပိတ်ထားလို့အလုတ်လက်မဲ့ဖြစ်နေရတဲ့အခြေအနေမျိုးရှိတဲ့အကြောင်းကိုတင်ပြခြင်းပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ်ပထမလှိုင်းဖြစ်ခဲ့တဲ့မတ်လတုန်းကတနေ့တာအတွင်းကူးစက်မှု850ကျော်နဲ့အများဆုံးစံချိန်တင်ခဲ့ဘူးရာကAB Mason ဇူလိုင်လတွေမှာပြန်လည်ထိန်းချုပ်နိုင်ခဲ့တာပါအဲ့ဒီနောက်ဩဂုတ်လမှာဒုတိယလှိုင်းဖြစ်ခဲ့ပြီးပြန်ငြိမ်သွားရကအခုတခါပြန်ပေါ်လာတဲ့တတိယလှိုင်းအတွင်းကူးစက်မှုတွေမြင့်မားနေပါတယ်လက်တော်ရောဂါကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေရဲ့အကျိုးဆက်အဖြစ်ကိုရီးယားရောက်မြန်မာရွှေ့ပြောင်းအလို့သမားတွေလည်းအလို့အကန့်အဆင်မပြေဖြစ်လာရတယ်လို့တောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်တဲ့အင်ချွန်းမျိုးကကိုရန်နိုင်ထွန်းကပြောပါတယ
်ဒီရောဂါဝေဒနာကူးစက်မှုတွေကတော်တော်ကြီးကိုများပြားလာတော့တချို့တို့ဆိုစေုံလုံးလုံးရဆိုလို့ရှိရင်ဒီအလုတ်ချိန်ကြီးရှော့ချလိုက်ရတာဖြစ်လာတယ်အရင်ရတဲ့ဆိုင်တော့ဒီလစာဝင်ဝေးကြီးကနေလာတာပေါ့ဗျာတချို့လုတ်တွေဆိုလို့ရှိရင်အဲဒီတစ်ပတ်လုံးမှာ3ရက်ပဲလောက်ရတာတို့အလုတ်ချိန်ကြီးဖြစ်လာတယ်တချို့စေုံကြီးဆိုလို့ရှိရင်မလွဲမရှောင်သာပိတ်ထားလိုက်ရရန်နာလိုက်ရတဲ့အခြေအနေတောင်ဖြစ်နေတာရှိတာပေါ့ဗျာတို့တော့လည်းပဲမြန်မာအများစုကတော့အဆင်ပြေအောင်နေထိုင်နေကြပါတယ်ပေါ့ဗျာ
ကိုဗစ်တတိယလှိုင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ25ရက်နောက်ပိုင်းကစလို့နေ့စဉ်ကူးစက်မှုနှုန်း900ဝန်းကျင်နဲ့အထက်မှာရှိလာတဲ့အတွက်အခုဆိုရင်ဈေးဆိုင်တွေကိုည9နာရီမှာပိတ်ခိုင်းထားပြီးလူစုလူဝေးပွဲတွေမလုပ်ကြဖို့တားမြစ်ထားတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်ကိုရီးယားမှာကနေ့စဉ်ကူးစက်လူနာပေါင်းက950ရာနေပြီးတော့950ကျားလောက်ထိဖြစ်လာတယ်အတော်ကိုစိုးရိမ်ရတဲ့ကူးစက်မှုနှုန်းကြီးများပြားလာတဲ့အတွက်ကြောင့်မလို့ကိုရီးယားအစိုးရအနေနဲ့ social distancing level ကို255အဆင့်ကိုထားလိုက်ရတယ်ပေါ့ဗျာ255ဆိုတာကဆိုင်တွေကည9နာရီဆိုလို့ရှိရင်မခွင့်ရတော့ဘူးစားသောက်ဆိုင်တွေအကုန်လုံးကဆိုင်တွေအကုန်ပိတ်ရမယ်ပြောရင်တော့နေဝင်မီးငိမ့်ပေါ့ဗျာအဲ့တော့လူတွေစုကြီးရောမနေရဘူးအဲ့လိုပွဲလမ်းတစ်ပင်ကြီးညပွဲကြီးလက်ခံပွဲကြီးလုံးဝလုပ်ခွင့်မပေးတော့ဘူးဖျားကြောင်းလို့ပါလို့ဒီပါတီပွဲတွေကျညာပွဲတွေလုပ်ခွင့်မပေးတော့ဘူးအဲ့လိုအစီအုံလုပ်လိုက်တယ်ပေါ့လေ
ဒီလိုကန့်သတ်ထိန်းချုပ်ထားတဲ့ဂျာကလော့ကဒေါင်းချမဲ့အခြေအနေမျိုးထိရောက်မသွားရအောင်တောင်ကိုရီးယားနိုင်ငံတွင်ကိုဗစ်စမ်းသပ်စစ်ဆေးမှုတွေတိုးလှုပ်လာသလိုပိုးကူးစက်သူလူနာနဲ့ထိတွေ့ခဲ့သူတွေကိုခြေရာခံတဲ့လုပ်ငန်းတွေဖိဖိစီစီလုပ်ကြဖို့တောင်ကိုရီးယားသမ္မတမွန်းဂျေအင်ကညွှန်ကြားထားကြောင်းတောင်ကိုရီးယားကလာတဲ့သတင်းတွေမှာဖော်ပြပါတယ်ရှိသတင်းဘက်ကဆလို့တောင်ကိုရီးယားမှာကိုဗစ်ရှိမရှိအမြန်စစ်ဆေးရေးကိရိယာတွေနဲ့စစ်စစ်တဲ့စင်တာတွေမှာအသုံးပြုသွားမှာဖြစ်တယ်လို့ပြည်သူတွေအဆင်ပြေအောင်စစ်ဆေးပေးမဲ့အချိန်ကိုလည်းတိုးထားပေးမယ်လို့ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး KCDE ကပြောပါတယ်ဒီသတင်းဘက်တဲ့ကိုဗစ်ကူးစက်မှုတစ်ရက်ကို950ကနေ950ကျားရှိနိုင်ပြီးရှေ့သတင်းဘက်တဲ့မှာ900ဝန်းကျင်အထိရှိလာနိုင်ကြောင်း KCDE ကခန့်မှန်းထားပါတယ်ဒီတော့တွင်အိမ်ပြင်ထွက်တဲ့လူတွေနှာခေါင်းစည်းမဖြစ်မနေတက်ရမယ်လို့စီကံသတ်မှတ်ထားပြီးမတက်တဲ့သူတွေကိုဒဏ်ရိုက်တာမျိုးရှိတယ်လို့ကိုရန်နိုင်ထွန်းကပြောပြပါတယ
်။ဒီ mass မတက်ဘူးဆိုလို့ရှိရင်တော့ရထားတွေ၊ကားတွေ၊ bus ကားတွေအစားစီးကွင်းမရှိလို့ဒဏ်ရိုက်တာတော့လုပ်ပါတယ်ခင်ဗျာ။ mass မတက်ထားတာကိုတွေ့ရှိရတယ်ဆိုလို့ရှိရင်ဒဏ်ငွေရိုက်တဲ့အခြေအနေအစ်စ်နေရတချို့နေရာတွေမှာလုံနေပါတယ်ခင်ဗျာ။ဘလောက်ချိန်လေးဆိုလို့ကျွန်တော်ဒီသတ်မှတ်ချက်အတိုင်းကတော့ကိုရီးယားဝန်ဆယ်ရင်းလောက်အဆင့်ထိသူတို့သတ်မှတ်ထားပါတယ်ဆိုတော့တနည်းအားဖြင့်တနည်းအားတော့မတူဘူးခင်ဗျာ
ကိုရီးယားမှာကိုဗစ်ပထမလှိုင်းဖြစ်ချိန်တုန်းကလူတွေကြောက်လန့်ခဲ့လို့အိမ်ပြင်မထွက်ရဲပဲလမ်းတွေပေါ်မှာလူတွေခြောက်ကပ်သွားခဲ့ပေမဲ့ဒီတစ်ခါမှာတော့လူတွေစိုးရိမ်စိတ်နေပြီးပုံမှန်နီးပါးသွားလာနေကြပါတယ်အရင်ကဆိုရင်ကိုဗစ်ကြောင့်ထိတ်လန့်ပြီးမြန်မာလူသမားတွေရရလေးရင်နဲ့မြန်မာနိုင်ငံကိုပြန်ခဲ့သူတချို့ရှိပေမဲ့အခုနောက်ပိုင်းမြန်မာနိုင်ငံကိုပြန်တဲ့ကယ်ဆယ်ရေးလေယာဉ်တွေတပတ်မှ2ကြိမ်ကနေ3ကြိမ်ရှိပေမဲ့ပြန်တဲ့သူတိတ်မရှိဘူးလို့သိရပါတယ်။တောင်ကိုရီးယားမှာဒီကနေ့အချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 39,500 နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ956ဦးရှိသွားပြီဖြစ်ပါတယ်။ကွာရန်တင်းဝင်နေရသူကတော့ 8,900 နီးပါးရှိပါတယ်ခင်ဗျာ။